မင်္ဂလာပါခင်ဗျာမမသားသားစကားများစီစဉ်ရကျိုးဆိုပါရစေလွတ်တော်တွေကဥပဒေတွေရေးဆွဲနေတဲ့အချိန်ပြည်တော်စုအစိုးရကအလားတူဥပဒေတွေရေးဆွဲပြီးတော့လွတ်တော်ထံတင်ပြတာဟာလွတ်တော်နဲ့အစိုးရနှစ်ဖက်စလုံးအတွက်အကျိုးမရှိတဲ့အကြောင်းပြည်သူ့လွတ်တော်ဥက္ကဋ္ဌသုရဦးရှိမန်းကမေလ7ရက်နေ့ကသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရကိုပြောလိုက်ပါတယ
်အဲလွတ်တော်ကဘာလဲဆိုစပြီးတဲ့ကမြန်မြန်လုပ်ပေးဖို့ကိစ္စကိုနှောက်နှေးတဲ့အတွက်လွတ်တော်ကလုပ်တော့မှာပဲနောက်ကနေကမန်းကမန်းလိုက်ပြီးတော့တင်လာတဲ့ကိစ္စဟာနှစ်ဖက်လုံးအတွက်အကျိုးမရှိနိုင်ဘူးဆိုတာလေးကိုတတိယအကြောင်းပြောတာ
ပြင်ဆင်တိုက်တဲ့ပြင်ဆင်ရမယ့်ပုံမှန်တွေကိုဆွေးနွေးအတည်ပြုပြင်ဆင်မှုမရှိသေးပဲကာကွယ်စောင့်ရှောက်တဲ့ဥတွေရေးဆွဲတာဟာအချိန်ဆုံးလွန်တယ်လို့မြို့သားဒီမိုကရေစီဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခေဆန်းလိုင်ကမေလ14ရက်နေ့ကပြောလိုက်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်စောင့်ရှောက်တဲ့ဥတွေရေးဆွဲအတည်ပြုဖို့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရှိမန်းကနှုတ်နဲ့အဆိုပြုမဲခွဲဆုံးဖြတ်ခဲ့တာနဲ့ပတ်သက်ပြီးသတင်းတောက်တွေကိုဖြေကြားခဲ့တာဖြစ်ပါတယ
်အဓိကတော့ကျွန်တော်တို့ constitution ကအရင်စပြီးတော့ပြင်ရမယ်တို့ဒီရပြင်မှုရတွင်လည်းခုကအားလုံးကဆောင်ရွက်နေကြတဲ့အချိန်ဖြစ်တယ်အဲ့တော့ခုကဗာဒီပွဲစည်းပုံခြေက2008ပွဲစည်းပုံခြေကဥပဒေမှာဘယ်ပုံမှတ်တွေကိုပြင်ပြီးတော့ဘာတွေကိုဘာလုပ်မယ်ဆိုတာလေကျွန်တော်တို့တိတိကျကျလည်းမလုပ်ရသေးဘူးတိတိကျလည်းမသိရသေးတဲ့အချိန်မှာဒီပွဲစည်းပုံခြေကဥပဒေကိုကာကွယ်စောင့်ရှောက်တဲ့ဥပဒေကိုအလျင်မြန်ဆွဲပြီးတော့သက်ဆိုင်ရာဦးဌာနနဲ့တင်ရမယ်လို့ဒီနေ့ကျွန်တော်တို့ပြည်သူလူထုဥက္ကဋ္ဌကြီးပြောသွားတယ်အချက်အားလုံးတသိစောလုံးနေတယ်လို့ကျွန်တော်တို့ဒီလိုပဲမြင်နေတယ်အဲ့တော့ဒါရဲ့အပေါ်မှာလည်းဒါလုပ်လို့ရရလားဆောင်လို့ဆောင်ရွက်လို့ရရလားဆိုတာအင်းလေဒါရီကပုံမှန်လေးတင်းချာလဲဘာမှတည်တဲ့ပုတ်ပွဲလည်းမသိရသေးဘူးဆိုတော့ဆိုတော့လေဒါဒီကနေ့ဥက္ကဋ္ဌကြီးရဲ့ဒါတင်လိုက်တာလည်းနောက်တစ်ခုကလည်းဒါဘာမှလည်းပြောထားတာလည်းမရှိဘူးကျွန်တော်တို့ညှိနှိုင်းကြတာလေးလည်းဘာတစ်ခုမှမလုပ်ရသေးဘူးနဲ့ surprise ပုံနဲ့ဒီလွတ်တော်ထဲမှာဒီလိုကြီးချက်ချင်းကြီးလုပ်လိုက်တဲ့ကိစ္စရဲ့ပုံမှန်တော့ကျွန်တော်ဒါရီကပုံမှန်တော့ကျွန်တော်တို့ကိုယ်တိုင်ကပေါ့နော်ဟိုသဘောတူဖို့ဆိုတဲ့ကိစ္စမှာတော့ကျွန်တော်တော်တော်စဉ်းစားရမယ်အဲ့တော့ဟိုဒါပေမဲ့ဒါလွတ်တော်ထဲမှာတော့အလုံးကဒါသဘောတူပါသလားဆိုတော့သဘောတူသွားသဘောတူပါတယ်ဆိုတော့အခုကတော့ပြောလိုက်ရတယ်ဒါပေမဲ့ဒါကတကယ်ဆောင်ရွက်တင်တဲ့ကိစ္စမဟုတ်ဘူးဆိုတော့ကျွန်တော်ဒါတော့ပြောချင်တယ
်အမျိုးသားလွတ်တော်ကရေးဆွဲတဲ့မူကြမ်းမှာចောင်းသားတမကနဲ့ဆရာဆရာမများတမကစာသားကိုပြည်သူလွတ်တော်ကပြင်ဆင်ရေးဆွဲတဲ့မူကြမ်းမှာចောင်းသားအဖွဲ့နဲ့ဆရာဆရာမများအဖွဲ့စာသားတွေပြင်ဆင်တည်ပြုခဲ့တာဟာចောင်းသားတွေလိုအပ်ချက်နဲ့ကွဲလွဲနေတယ်လို့အမျိုးသားလွတ်တော်ကိုယ်စားလှယ်ဥပညာအောင်မိုးကမေလ14ရက်နေ့ကပြောလိုက်ပါတယ်အမျိုးသားပညာရေးဥပဒေမူကြမ်းအတည်ပြုနိုင်ရေးဆွေးနွေးရမှာဥပညာအောင်မိုးကအခုလိုပြောလိုက်တာဖြစ်ပါတယ
်အများရဲ့ဆန္ဒကျောင်းသားနဲ့အန်တန်ဒီကအဓိကတောင်းဆိုတာဘာလဲဆိုတော့လွတ်လပ်တဲ့ပညာရေးဒီမိုကရေစီကြတဲ့ပညာရေးအစိမ့်ပညာရေးမှာအော်တိုနိုမီပြေဝဖို့ဆိုတဲ့ပညာရေးပြည်သူကိုအခြေပြုတဲ့ပညာရေးသူတို့ရဲ့တောင်းဆိုချက်နောက်ပြီးတော့အဓိကကြရတဲ့အချက်တစ်ချက်ကဘာလို့ဆိုចောင်းသားတမကနဲ့ဆရာတမကဆိုတာအဓိကကြရတဲ့အချက်တစ်ချက်ဖြစ်တယ်။အဲဒီမှာကျွန်တော်တို့အမျိုးသားလွှတ်တော်နဲ့တင်ပြထားတာကဘာလဲဆိုတော့ဒီတက္ကသိုလ်ကောင်စီမှာចောင်းသားတမကမှာအမည်စေရင်တင်သွင်းသောတက္ကသိုလ်ဘွဲ့တက္ကသိုလ်မှဘွဲ့ရပုဂ္ဂိုလ်များအများယုံကြည်လေးစားသည့်ပုဂ္ဂိုလ်များဟာနောက်ပြီးတော့တက္ကသိုလ်ဆရာတမကဤကိုယ်စားလှယ်အဲ့ဒီလိုပါရှိတယ်။အဲ့ဒါကိုပြည်သူလွတ်တော်ကပယ်ဖြတ်ထားပြီးတော့ဆရာများကိုယ်စားလှယ်ចောင်းသားများကိုယ်စားလှယ်ဆိုတော့ဒီဟာကဘာလို့ဆိုတော့လူလားချက်နဲ့လုံးဝဆန့်ကျင်နေပါတယ်ចောင်းသားတွေရဲ့လူလားချက်အန္တနီယာလူလားချက်နဲ့လုံးဝဆန့်ကျင်နေပါတယ
်အမျိုးသားပညာရေးလှုပ်ရှားနေတဲ့ចောင်းသားတွေနိုင်ငံရေးအင်အားစုတွေနဲ့တူညီတဲ့အချက်ကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ပြောင်းလဲရေးဖြစ်တဲ့အတွက်အနာဂတ်မှာလက်တွဲဆောင်ရွက်ဖို့အရေးကြီးတယ်လို့ကိုမင်းကိုနိုင်ကပြောလိုက်ပါတယ်။ရန်ကုန်နိုင်ငံကူညီမှုအသင်းမှာကျင်းပတဲ့လက်မတန်းចောင်းသားသပိတ်ဖြိုခွဲမှုနှစ်နာပြည့်နဲ့ဗမာနိုင်ငံဆိုင်ရာចောင်းသားများတမကဖွဲ့ချုပ်ဘာကတာ89နှစ်ပြည့်ခန္ဓာအပြီးမှာ88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
။ဖွဲ့စည်းပုံမှာ1အခွင့်အထူးခံထားတာ2ကဖိနှိပ်ချုပ်ချယ်ထားတာအဲ့ဒီနှစ်ချက်ပဲ။အခုအဲ့တော့ကျွန်တော်တို့ကျောင်းသားတွေကလည်းဒီဖွဲ့စည်းပုံကပြောင်းလဲပြရမယ်ဆိုတာအရေးကြီးတယ်လို့ပြောတယ်ကျွန်တော်တို့နိုင်ငံအင်အားစုအားလုံးကလည်းဒီဖွဲ့စည်းပုံပြောင်းပြရမယ်အဲ့တော့အဲ့ဒီအပေါ်မှာဘုံလုံငန်းစဉ်အဖြစ်လက်တွဲပေါင်းဖို့တော့တော်တော်အရေးကြီးပ
ါတနိုင်ငံလုံးပြစ်ခတ်ရစေးစာချုပ်လက်မှတ်ထိုးရမှာအစိုးရနဲ့တိုက်ပွဲတွေဖြစ်နေတဲ့ကိုကံအဖွဲ့ပလောင်လွတ်မြောက်ရေးတပ် BNLA အဖွဲ့ရခိုင်တပ်မတော် AA အဖွဲ့နှစ်ဖက်ချင်းအပြန်အလှန်မဆွေးနွေးရသေးတဲ့အတွက်ဒီအဖွဲ့တွေကိုစောင့်နေရင်ငြိမ်းချမ်းရေးကြန့်ကြာသွားနိုင်တဲ့အကြောင်းဒါကြောင့်ဆွေးနွေးပြီးသားအဖွဲ့တွေနဲ့သာအပြစ်ခတ်ရစေးစာချုပ်ချုပ်ဖို့အစိုးရဘက်ကစ조사နေကြောင်းသမရယုံဝင်ကြီးဦးအောင်မင်းကပြောလိုက်ပါတယ်မေလ9ရက်နေ့ကရန်ကုန်အင်းရလိုက်ဟိုတယ်မှာကျင်းပတဲ့ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တင်းမြဲရေးဆွေးနွေးပွဲပြီးသတင်းတောက်တွေနဲ့တွေ့ရမှာဦးအောင်မင်းကအခုလိုပြောလိုက်တာဖြစ်ပါတယ်
ကျောက်ပွဲထဲမှာ15ပွဲကကျွန်တော်တို့ကဘိုင်လက်ထရယ်ဖြစ်သွားအပြီးနဲ့လက်မှတ်ရေးထိုးထားပြီးသားဖြစ်တယ်။ဒါလည်းခင်ဗျားတို့ပွဲတိုင်းပွဲတိုင်းခင်ဗျားတို့လိုက်တဲ့အတွက်ခင်ဗျားတို့သိပြီးသားဖြစ်တယ်။အဲ့ဒီပွဲနဲ့ကျွန်တော်ကတဆင့်တက်ပြီးတော့ Nation Wide ဖြစ်သွားကော NC ကိုကျွန်တော်ဆက်ပြီးဆွေးနွေးနေတာ။ခုနပြောတဲ့ကိုကံအဖွဲ့ပလောင်အဖွဲ့အေအဖွဲ့ကဘိုင်လက်ထရယ်ဆွေးနွေးရတယ်။ဘိုင်လက်ထရယ်ဆွေးနွေးတဲ့အခါမှာလည်းအချက်လက်တွေအများကြီးထွက်လာပါတယ်။အဲ့တော့သူတို့ဆောင်းမိခေါ်မယ်ဆိုရင်ကျွန်တော်ငင်းချမ်းကြီးကြာနေလို့ကျွန်တော်16ဖွဲ့အခုပြောထားတဲ့16ဖွဲ့တဲ့ရှင်းနေနေတဲ့အဖွဲ့နဲ့ပဲကျွန်တော်ရှေ့ရနေဆက်ပြီးတော့ပထမဆင့်နေနေတော့ပ
ါအခုတော့မမသားသားစကားများအစီအစဉ်ရတော့လောက်ပါပဲခင်ဗျာကျေးဇူးနားဆင်ကြသူအားလုံးကိုကျေးဇူးတင်ပါတယ်